ိုင်းမြန်မာနယ်စပ်ထပ်ခရိုင်ကအဝေးပြေးလမ်းမပေါ်မှာမြန်မာဒုက္ခသည်တွေပါတဲ့ခီးသည်တင်ရင်နဲ့ pickup truck ကတစီတိုက်မိလို့လူတဦးသေဆုံးပြီး12ဦးဒဏ်ရာရခဲ့ပါတယ်။ဒဏ်ရာပြင်းထန်သူတွေလည်းရှိနေပြီးမန္တလေးဆေးရုံကြီးမှာဆေးဝါးကုသမှုခံယူနေတဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ထိုင်းမြန်မာနယ်စပ်တက်ခရိုင်မဲဆောက်မြို့နယ်နဲ့မဲလမမြို့နယ်ကြားကအဝေးပြေးလမ်းမပေါ်မှာအောက်ဂုတ်လ31ရက်နေ့မနက်ပိုင်းကမဲလဒုက္ခသည်စခန်းကဒုက္ခသည်တွေလိုက်ပါလာတဲ့ခီးသည်တင်ရင်ဘင်ကားတစ်စီးနဲ့ pickup truck ကတစ်စီးတက်မိရာကနေလူတဦးသေဆုံးပြီး12ဦးဒဏ်ရာရခဲ့တာပါမဲဆောက်အခြေဆိုင်မြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပြပါတယ
်ခီးသည်တင်ဘင်ကားတစ်စီးနဲ့ပစ်ကထွက်ကားစီတိုက်ပြီးပါတယ်အဲ့လိုတိုက်ပြီးခဲ့ရမှာရင်မောင်းတူပွဲချင်းပြီးတည်ဆုပ်ပြီးတော့ခီးတဲ့စနူကတော့ဒဏ်ရာကြီးကုစီကငါရရှိကြပါတယ်အဲ့ဒီခီးတဲ့တင်ဘင်ကားကကျွန်တော်မဲဆောက်ကနေပြီးတော့မဲလာဒုက္ခတဲ့စကန်ဘက်ကိုပြန်လာဖြစ်ပြီးတော့ကားပေါ်မှာပါလာကြတဲ့သူတွေကဒုက္ခတွေတွေဖြစ်တယ်လို့ထိုင်းသင်းနေမှာတော့ဖော်ပြထားပါတယ်ဗျ
ဒီဆောင်သူကာမောင်းသမားဟာလည်းမြန်မာနိုင်ငံသားတဦးဖြစ်ပြီးဒဏ်ရာရသူတွေထဲမှာ၄ဦးကတော့ဒဏ်ရာပြင်းထန်တယ်လို့လည်းဦးမိုးကျိုးကပြောပါတယ်
။အဲ့ဒီဒင်ကာမောင်းနဲ့အသက်34နှစ်အရွယ်ရှိတဲ့မစ္စတာဆိုးထန်ဆိုသူဖြစ်ပြီးတော့သူဟာအခင်းပစ်ပွားတဲ့နေရာမှာပဲပွဲချင်းပြီးတည်ဆုံသွားသလိုအခြားဒဏ်ရာရတဲ့12ဦးထဲမှာလည်း၄ဦးကတော့ဒဏ်ရာပြင်းထန်ကြတယ်လို့သိရတယ်။သူတို့တွေကမဲလာဒုက္ခတဲ့စကံဒုက္ခတဲ့ကြီးဖြစ်တယ်လို့ကျွန်တော်ကြားသိရပါတယ်။
ဒီကားမှာပါလာသူတွေဟာဒုက္ခသည်စခန်းကနေတတိယနိုင်ငံမှာအခြေချနေထိုင်ဖို့အတွက်ထွက်ခွာသွားကြသူတွေကိုမိသားစုတွေကလိုက်ပို့တဲ့ကားဖြစ်တယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံမှာ2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာဒုက္ခသည်စခန်းတွေကဒုက္ခသည်တွေကိုတတိယနိုင်ငံပို့ပေးတဲ့လုပ်ငန်းစဉ်ပြန်လည်စတင်နေတာဖြစ်ပါတယ်။2005ခုနှစ်လောက်ကစလို့တတိယနိုင်ငံတွေကဒုက္ခသည်တွေကိုခေါ်ယူထားတာတွေရပ်ဆိုင်းထားရကနေအခုနောက်ပိုင်းဒုက္ခသည်တွေကိုပြန်လည်ခေါ်ယူလာတာလည်းဖြစ်ပါတယ်။အခုကားတိုက်မှုဖြစ်ပြီးဒဏ်ရာရသူတွေကိုတော့တက်ခရိုင်အတွင်းကမဲလမဆေးရုံကြီးကိုပို့ပြီးတော့ကုသပေးနေပါတယ်။မဲလစခန်းဟာထိုင်းမြန်မာနယ်စပ်မှာလူဦးရေ4000ကျော်ရှိတဲ့အကြီးဆုံးဒုက္ခသည်စခန်းဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်မှာဒုက္ခသည်စခန်း6ခုရှိပြီးဒုက္ခသည်3000လောက်ခိုးလုံနေထိုင်နေကြတာဖြစ်ပါတယ်ရှင်။